အခုလိုမြန်မာနိုင်ငံမှာအချက်တဲတွေကြုံရခြင်းမှာစစ်ကောင်စီထုတ်ဝေမဲ့ငွေစက်ကူတစ်ကို NUG မြို့သားညီညွတ်ရေးအစိုးရကကန့်ကွက်လိုက်ပါတယ်။စစ်ကောင်စီကမကြခင်ထုတ်ဖို့ရှိနေတဲ့ကျပ်2000တန်ငွေစက်ကူကိုတရားဝင်ငွေစက်ကူအဖြစ်လက်မခံနိုင်ကြောင်းဂျာကာလာမြို့သားညီညွတ်ရေးအစိုးရကဒီနေ့ထုတ်ပြန်လိုက်တာပါ။တရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ဘူဘန်ကထုတ်ဝေမဲ့ဒီငွေစက်ကူတွေဟာတရားဝင်မှုအရှင်းမရှိဘူးလို့ NUG ဂျာကာလာဘူဘန်ကထုတ်ပြန်လိုက်ပါတယ်။ပပောင်းဆောင်ကအချက်တဲတွေဆိုင်နေတဲ့တရားမဝင်အာဏာသိမ်းစစ်ကောင်စီဟာသူတို့အာဏာသက်ဆိုးရှေ့ပေါ်နဲ့ပြည်သူလူထုပေါ်ရရဆက်ဆက်အကြမ်းဖက်တိုက်ခိုက်တာတွေဆက်လုပ်နိုင်အောင်လိုအပ်နေတဲ့ရမုံငွေတွေရဖို့အခုလိုငွေစက်ကူတွေထုတ်ပြန်လိုက်တာလို့ NUG ကပြောပါတယ်ခင်ဗျာ